This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ဖြာစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီနေ့2025ခုနှစ်မေလ30ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ30ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ထိုင်းမြန်မာနယ်စပ်အမြင့်ဆုံးတောင်ပေါ်မှာရှိတဲ့စစ်ကောင်စီရဲ့ဘေးရန်တောင်တပ်စခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေထပ်မံသိမ်းပိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်ကအမြင့်ဆုံးတောင်ပေါ်မှာရှိတဲ့စစ်ကောင်စီရဲ့ဘေးရန်တောင်တပ်စခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေဒီကနေ့မေလ30ရက်နေ့မနက်ပိုင်းမှာထပ်မံသိမ်းပိုင်နိုင်ခဲ့တယ်လို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါရယ်။ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ6နေမြေမြောက်ရီမြို့နယ်တဲကစစ်ကောင်စီရဲ့နယ်စပ်တပ်စခန်းတစ်ခုဖြစ်တဲ့ဘေးရန်တောင်တပ်စခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေသိမ်းပိုင်နိုင်ခဲ့တာလို့ KNU သတင်းရင်းမြစ်ကလည်းအတည်ပြုထားပါရယ်။ဒီတက်စကန်ဟာနေဆက်မှာရှိတဲ့စစ်ကောင်စီရဲ့ဗျူဟာမြောက်စစ်စကန်တစ်ခုဖြစ်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးသွားတယ်လို့ဆိုပါရယ်။ကရင်အမျိုးသားအစည်းအရုံး KNU အုတ်ချုပ်နယ်မြေဒူပလာယာခရိုင်တဲမှာရှိတဲ့ကော့ကရစ်မြို့နယ်တဲကမြန်မာထိုင်းနေဆက်မှာရှိတဲ့စစ်ကောင်စီတက်စကန်တွေကိုတော်လှန်ရေးပူးပေါင်းတပ်တွေဇက်တိုက်တိုက်ခိုက်သိမ်းပိုက်နေတာလို့ Cobra Column 2 Venom စစ်ကြောင်းကဆိုပါရယ်။ဒီတကြောမှာတော့ဘလက်တိုစကန်ကစလို့ KNL PDF ဘူဟာ32ဘူပေါင်းတက်ဖွဲ့တွေတိမ့်လာလိုက်တာဒီကနေ့မနက်အစောပိုင်းမှာထိုင်းနယ်စပ်မှာအမြင့်ဆုံးစကန်တစ်ခုဖြစ်တဲ့ဘီယန်နောင်ကုန်းစကန်ကိုတိမ့်ပိုက်နိုင်ခဲ့ပြီးတော့မနေ့ကလည်းဥကရိတာနဲ့အနီးဆုံးမှာရှိတဲ့ရွှေအေးမြိုင်ကာကင်းစကန်ကိုတိမ့်ပိုက်နိုင်ခဲ့ပါတယ်လို့ Cobra Column 2 Venom စစ်ကြောင်းကထုတ်ပြန်ပါတယ်KNL PDF ဘူဟာ32ပူပေါင်းတပ်ဖွဲ့တွေအနေနဲ့မြန်မာထိုင်းနယ်စပ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေဖြစ်တဲ့ဘလက်တိုစခန်း၊ကနဲလီစခန်း၊ရွှေအေးမြိုင်ကာကင်းစခန်းနဲ့ဘေးရန်တောင်ကုန်းစခန်းတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်။ဘေးရန်တောင်တပ်စခန်းကိုတော်လှန်ပူပေါင်းတပ်တွေတိုက်ခိုက်ချိန်မှာမြောက်ရီမျိုးစုံတပ်ဖြစ်တဲ့ခလာယ205တပ်ရင်းကလက်နက်ကြီးတွေနဲ့တော်လှန်ရေးတပ်တွေရှိတဲ့နေရာကိုမင်းညတကောင်းအချိန်မှာပစ်ကူပေးခဲ့တာကြောင့်လက်နက်ကြီးပစ်ခတ်တန်းတွေကိုမဲဆောက်ကနေပါကြားနေရတယ်လို့စစ်ဘေးရှောင်ကျန်းမာရေး CDM တအူးကပြောပါရီမြန်မာတိုင်းနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသနေပြည်သူ900ကျော်ထိုင်းနိုင်ငံဘက်ထွက်ပြေးတိမ်းရှောင်လာတယ်လို့ထိုင်းသတင်းဌာနအချို့ကလည်းဖော်ပြထားပါရခင်ဗျာဆလဘီမိုးကုတ်မှာစစ်တပ်ဆုံးပစ်ထားတဲ့မိုင်းနှင်းမိတာကြောင့်အမျိုးသားတအူးတည်ဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်တအောင်ပြည်တက်မာနှစ်နေမြေမူကုတ်မြို့နယ်လေဦးကျေးရွာမှာနေထိုင်တဲ့အမျိုးသားတအူးဟာစစ်ကောင်စီတပ်ရဲ့စွန့်လွတ်မိုင်းတလုံးကိုနေမိရာကပောက်ကွဲပြီးတည်ဆုံသွားတယ်လို့ PSLF TNL တရင်နဲ့ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်လေဦးကျေးရွာမှာနေထိုင်တဲ့အသက်25နှစ်အရွယ်မိုင်းအောင်အောင်စုသူဟာမေလ24ရက်နေ့ည10နာရီခန့်အချိန်မှာစစ်ကောင်စီရဲ့စွန့်လွတ်မိုင်းကိုနေမိခဲ့တာလို့ဆိုပါတယ်အရင်ကရှိခဲ့တဲ့စစ်ကောင်စီရဲ့မူကုတ်ဗျူဟာလက်အောက်ခံတပ်ရင်း148တပ်စခန်းဟောင်း9မိုင်ဂိတ်ရှိမှာမိုင်းနေမိတာကြောင့်တည်ဆုံခဲ့တာလို့လည်းအသိပေးထားပါတယ် အခင်းဖြစ်ရာနေရာကိုတအောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကတွားရောက်စစ်ဆေးခဲ့ရာတီးဆုံးသူအမျိုးသားဟာညာချီတစ်ဖက်ပြတ်သွားခဲ့ပြီးတော့ဘယ်ဘက်ပေါင်မှလည်းပြင်းထန်ဒဏ်ရာတွေရရှိခဲ့တာတွေ့ရတယ်လို့ BSLF TNL သတင်းနဲ့ပြန်ကြားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မေလ15ရက်နေ့တုန်းကလည်းမူဆေမြို့နယ်တုံခံကြီးရွာကအသက်40အရွယ်အမျိုးသားတအူနွားချောင်းနေချိန်မှာစစ်ကောင်စီတပ်ကဆုံးလွတ်ထားခဲ့တဲ့မိုင်းနှင်းမိခဲ့တာကြောင့်တေဆုံးခဲ့ရတယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတင်အရာသိရပါတယ်ခင်ဗျာ။ဆလဘီကချင်ပြည်နယ်ဖားကတ်မြို့လုံခင်းကြီးရွာတွင်စကားစားတက်စစ်ကြောင်းများပြစ်ခတ်ပြီးတော့အရက်သားများတေဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကတ်မြို့လုံခင်းကျေးရွာအတွင်စကားစားတက်စစ်ကြောင်းများကပစ်ခတ်ပြီးအရက်သားများတည်ဆုံးခဲ့ရတယ်လို့သတင်းရရှိပါရယ်။မေလနောက်ဆုံးပတ်စကားစားစစ်ကြောင်းထူးဝင်ရောက်ပြီးတော့အရက်သားပြည်သူ5ဦးတည်ဆုံးခဲ့ရတယ်လို့ဒေသခံသတင်းရင်းမြစ်များကအတည်ပြုဆိုထားပါရယ်။လုံခင်းတိုက်ပွဲအတွင်စစ်ကောင်စီတက်ပစ်လိုက်တာအရက်သားပြည်သူ5ဦးတည်ဆုံးခဲ့ရပါရယ်။လီလောင်အားလုံခင်းတုတ်တန်အတွင်ထားရှိထားပါတယ်။ပိုင်ရှင်များလူပြောက်ပါကတွားရောက်ကြည့်ရှုနိုင်ပါတယ်လို့ဒေသခံတအူးကဆိုထားပါတယ်။ကျန်တအူးအလောင်းကတော့ရွှေမော်တဲခိုကန်အပေါ်တက်မှာမကောက်ရသေးဘူးလို့သိရပါတယ်။တေဆုံးလေးဦးအားမော်စီစာအခြေဆိုင်လူမှုကေဆေးအဖွဲ့မှတွားရောက်ကောက်ယူထားပြီးဖြစ်ပါတယ်ခင်ဗျာ။ဆလဘီကံဘလူမျိုးပေါ်နဲ့ကြေးဝါအချို့မှာစစ်အုပ်စုကအတမပေါ်တာဆွဲဖန်စီပြီးငွေတောင်းတာတွေနဲ့စစ်တက်စစ်ကြောင်းကြောင့်လူတထောင်ကျော်စစ်ဘေးရှောင်နေရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းတဲကကံဘလူမျိုးပေါ်နဲ့ကြေးရွာအချို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ပြူစောတီးတွေပါတဲ့စစ်အုပ်စုကအတမပေါ်တာဆွဲဖန်စီပြီးတော့ငွေတောင်းတာတွေနဲ့စစ်တက်စစ်ကြောင်းကြောင့်ဒေသနေပြည်သူတထောင်ကျော်စစ်ဘေးရှောင်နေရတယ်လို့ကျွန်းလှကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်ကပြောပါရီမီလာဇမ်မိုင်းကစပြီးတော့ကံဘလူမျိုးပေါ်နဲ့ကြေးရွာအချို့မှာဒေသနေပြည်သူတွေကိုအထမပေါ်တာဆွဲဖမ်းဆီးနေတာဖြစ်ပြီးတော့မော်တာရွာနဲ့ကံကြီးကုန်းရွာတို့ကဒေသနေပြည်သူ40ခန့်ဖမ်းဆီးခံခဲ့ရတယ်လို့မီလာ73ရက်နေ့ညနေပိုင်းကလည်းကံဘလူမျိုးပေါ်အမှတ်1ရပ်ကွက်နဲ့အမှတ်2ရပ်ကွက်ကဒေသနေပြည်သူ30ခန့်ဖမ်းဆီးခံခဲ့ရတယ်လို့ဆိုပါရီဒါအပြင်မေလ15ရက်နေ့နဲ့19ရက်နေ့မှာလည်းနမေစရင်အတိအကျနဲ့ပေါ်တာဆွဲဖမ်းဆီးခဲ့တာကြောင့်ပေါ်တာဆွဲခံရသူ100ကျော်ရှိနေပြီလို့အသိပေးထားပါရယ်။မြို့ပေါ်မှာပေါ်တာဆွဲတာကိုအမှတ်2ရပ်ကွက်အုပ်ချုပ်ရေးမှူးရဲ့သားပြူစောထီအောင်သူထွန်းကဦးဆောင်ပြီးတော့မိုးကျော်နဲ့ထွန်းမြင့်သိန်းတို့ကဖမ်းဆီးထားသူတွေကိုချမ်းခံရေးယုံ OSS ယုံနဲ့63936တက်ထဲခေါ်ဆောင်သွားတယ်လို့သိရပါရယ်။ကျေးရွာတွေကိုစစ်ကြောင်းထိုးရမှာရခိုင်နှင်းစီပါတီဥက္ကဋ္ဌဟောင်းပြူစောတီတောင်းဝေရဲ့သားတွေဖြစ်တဲ့ခင်မောင်ဝင်းနဲ့ခင်မောင်ဦးတို့ညီအကိုကဥဆောင်လေးရှိတယ်လို့ဆိုပါတယ်စစ်ကောင်စီတက်တဲ့ပြူစောတီတွေကဒေသနေပြည်သူတွေကိုအထက်မှပေါ်တာဆွဲဖမ်းဆီးနေတဲ့အပြင်စစ်မှုမထမ်းကျင်တဲ့ပြည်သူတွေစီကငွေညစ်တာတွေဇက်တိုက်ပြုတ်လုံနေတယ်လို့ကိုးတောင်ပူတိုက်နေတင်တော်ရွာမှာအထိုင်ချတက်ဆွေးနေတဲ့စစ်အုပ်စုကရွာပတ်လေနဲ့ရွာထဲမှာကင်းချဖို့ပြင်ဆင်နေတာတွေနဲ့စစ်အုပ်စုစစ်ကြောင်းကြောင့်ကံဘလူမျိုးနဲ့အတွင်းကဒေသနေပြည်သူ1000ခန့်မိုးရဲရည်တဲ့စစ်ဘေးရှောင်နေတာနှစ်ပတ်ခန့်ကြာမြင့်နေပြီလို့သိရပါတယ်ခင်ဗျာဆက်လက်ပြီးမော်ဘီကလီတက်မီသားစုဝင်တွေဖွင့်ထားတဲ့စိုင်ကန်းတွေကိုလက်ပစ်ပုံးနဲ့ပြစ်ခတ်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်ရန်ကုန်တိုင်းမော်ဘီမျိုးနယ်ကလီတက်မီသားစုဝင်ဖြစ်တဲ့တက်ကုန်းကြီးကျေးရွာအုပ်ချုပ်ရေးမှူးအောင်သူရဲ့ဆွေမျိုးတွေဖွင့်ထားတဲ့စိုင်ကန်းတွေကိုလက်ပစ်ပုံး3လုံးနဲ့တိုက်ခိုက်ခဲ့တယ်လို့ရန်ကုန်အာမီ YA အဖွဲ့ကပြောပါရီတက်ကုန်းကြီးကျေးရွာအုပ်ချုပ်ရေးမှူးအောင်သူရဲ့ဆွေမျိုးတွေဖွင့်ထားတဲ့စိုင်ကန်းတွေ3ကန်းကိုမနေ့ကမေလ29ရက်နေ့ည9:55မိနစ်ကအချိန်မှာလက်ပစ်ပုံးတွေနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါရီဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်ပျက်စီးမှုအခြေအနေကိုတော့အတိမပြုနိုင်သေးဘူးလို့အတည်ပြုထားပါတယ်တက်ကုန်းကြီးကျေးရွာအုပ်ချုပ်ရေးမှူးအောင်သူတို့မိသားစုဆွေမျိုးအားလုံးဟာလေတက်ကအငိမ့်စားတွေဖြစ်ပြီးတော့ညီငယ်ဆုံးဟာလက်ရှိအချိန်ထိလေတက်မှာ Y8 မောင်းပြီးတော့ခွေးဆက်ခင်းနေတဲ့သူလို့ရန်ကုန်အာမီ YA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီတိုက်ခိုက်မှုကိုရန်ကုန်အာမီ YA နဲ့အနောက်ပိုင်းခရိုင်ပါကာဖာတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့လေတက်မှာတာဝန်ထမ်းဆောင်နေတဲ့အကြံဘက်စစ်ကောင်စီတပ်ဖွဲ့ရဲ့ဆွေမျိုးတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့ရန်ကုန်အာမီ YA ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှာဆက်လက်တင်ပြနေပါတယ်
စီရေးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမ2025ခုနှစ်မေလ30ရက်နေ့ Radio Energy ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ကျွန်မအောင်ဆုံးတင်ပြပေးမယ့်သတင်းကတော့တနင်္ဂနွေလုံးမှာစေယုံပေါင်း383ယုံမှာအကျန်းဖတ်စစ်တပ်ရဲ့ဘုံကျဲလက်နက်ကြီးပစ်ခတ်မှုအကျန်းဖတ်ဖျက်ဆီးမှုတွေကြောင့်ဆုံးရှုံးခဲ့ရတယ်လို့ NGO ကျန်းမာရေးဒုဝန်ကြီးပြောကြားတဲ့သတင်းဖြစ်ပါတယ်။တနင်္ဂနွေလုံးမှာစေယုံပေါင်း383ယုံမှာအကျန်းဖတ်စစ်တပ်ရဲ့ဘုံကျဲလက်နက်ကြီးပစ်ခတ်မှုအကျန်းဖတ်ဖျက်ဆီးမှုတွေကြောင့်ဆုံးရှုံးခဲ့ရတယ်လို့ NGO ကျန်းမာရေးဒုဝန်ကြီးဒေါက်တာရွှေပုံကပြောပါတယ်။မြန်မာနိုင်ငံမှာဘေးကင်းသောကျန်းမာရေးဆောင်ရှားမှုရရှိရေးဘေးကင်းသောစေယုံများတည်ဆောက်နိုင်ရေးအတွက်ပါဝင်လှူဒါန်းကြရန်မြန်မာနိုင်ငံရဲ့အစိုးရ energy ပညာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာရွှေပုံရဲ့တိုက်တွန်းနှိုးဆော်ချက်မှာထည့်သွင်းပြောပါရယ်။တော်လိုင်းအချိန်မြင့်လာပြီးနောက်ပိုင်းမှာကျန်းမာစစ်တပ်ကစေယုံစည်းကမ်းတွေကိုတီးတန့်လိုက်လံပုံကျဲလာပါရယ်။အယုတ်လက်မျက်မရွေကုသဖို့သစ္စာဆိုထားကြတဲ့ကျမတို့ကျန်းမာရေးဝန်ထမ်းများကလည်းစစ်ဒဏ်ဘုံတန်ကြားတဲ့အသက်ဆုံးကုသပေးရင်အခုချိန်ထိဆိုရင်တနိုင်ငံလုံးမှာအထူးကဆရာဝန်ကြီးတွေအပါအဝင်ကျန်းမာရေးဝန်ထမ်း142ယောက်အသက်ဆုံးရှုံးရပြီးဖြစ်ပါရယ်။တရားရရှိတဲ့ကျန်းမာရေးဝန်ထမ်းတွေကတော့159ယောက်ရှိပါတယ်။တနင်္ဂနွေလုံးမှာစေယုံပေါင်း383ယုံမှာကျန်းမာစစ်တပ်ရဲ့ဘုံကျဲလက်နက်ကြီးပစ်ခတ်မှုကျန်းဖတ်ဖျက်ဆီးမှုတွေကြောင့်ဆုံးရှုံးခဲ့ရပါတယ်။ဒီလိုဆုံးရှုံးမှုတွေရှိပေမဲ့ကျမတို့ကျန်းမာရေးဝန်ထမ်းတွေဟာစဉ်ညက်ခံပြီးဆက်လက်လုံဆောင်နေကြရပါတယ်လို့ဆိုပါတယ်။လက်ရှိမှာ Safe Hospital Safe Healthcare Campaign စတင်ကရီမန်ချက်တာဂက် American Dollar 4သိန်းဖြစ်ပြီးကမ်ဘင်ကိုမေလ24ရက်မှစတင်ကဇွန်လ30ရက်နေ့အထိသတ်မှတ်ထားပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့အာဆီယံဟာမြန်မာပြည်သူတွေပေါ်တာဝန်ပြက်ကွက်ကြရှုံးခဲ့တယ်လို့ ASEAN ပြောကြားတဲ့သတင်းဖြစ်ပါတယ်။အာဆီယံဟာမြန်မာပြည်သူတွေပေါ်ထပ်မံတာဝန်ပြက်ကွက်ပြီးကြရှုံးခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအထူးချမ်းမေးကောင်စီ ASEAN ကထုတ်ဖော်ပြောဆိုလိုက်ပါတယ်။လက်ရှိအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံပြီး ASEAN ကသဘောထားကြေညာချက်ထုတ်ပြန်မှာအာဆီယံဟာမြန်မာနဲ့ပတ်သက်လို့စိတ်ပြတ်ဖွယ်ထပ်မံကြဆုံးခဲ့တယ်လို့မနေ့ကမေလ29ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံဖွဲ့စည်းနေတဲ့မြန်မာရေးဘုံသဘောတူညီချက်5ရက်ကို82အောင်မလုံနိုင်တာဟာရာစုနှစ်ဝက်အတွင်းအကြီးမားဆုံးဒေတာရင်းအချက်တွေကိုကင်တွေရမှာဂရီကဝုနဲ့တီထွင်ဖန်တီးနိုင်စွမ်းကိမဲ့နေတာကိုပြသနေတယ်လို့ ASEAN အဖွဲ့ဝင်မာရူကီဒါရူစမန်ကပြောပါတယ်။အာဆီယံကောင်ဆောင်တွေရဲ့မြမရေးတီးတဲ့ထုတ်ပြန်ချက်မှာ2021အပိလကချမှတ်ခဲ့တဲ့ဘုံသဘောတူညီချက်5ရက်ကိုဆက်လက်ကင်ဆယ်ထားပြီးစစ်ကောင်စီပါဝင်သက်ဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တွေရဲ့အပြည့်အစုံညင်ညာချက်တွေကိုကြိုဆိုကြောင်းဖော်ပြပါတယ်။အာဆီယံကောင်ဆောင်တွေမတွေ့ဆုံပြီးတရက်အလိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့စီဝေးကျင်းပတဲ့မေလ25ရက်မှာစစ်ကောင်စီကဘကိုးတိုင်းအကြောက်ကြီးမြို့နယ်ကမင်္ဂလာဆောင်တစ်ခုကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်သူတို့သမီးနဲ့ကလေးငယ်နှစ်ဦးပါဝင်အနည်းဆုံး10ဦးသေဆုံးခဲ့တယ်လို့ ASEAN ကထောက်ပြထားပါတယ်။ဆိုပါဖြစ်စဉ်မတိုင်းမီကလည်းစစ်ကောင်စီဟာသခိုင်းတိုင်းတပင်းမြို့နယ်ကစတင်ကြောင်းကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားကျောင်းသူကလေးငယ်22ဦးနဲ့ဆရာမ2ဦးစုစုပေါင်း24ဦးသေဆုံးခဲ့ပြီးရဲသားပြည်သူ105ဦးဒဏ်ရာရရှိခဲ့တာရှိပါတယ်။အာဆီယံကောင်ဆောင်တွေဟာစစ်ကောင်စီရဲ့ရဲသားပြည်သူတွေပေါ်ရက်စက်ကြမ်းကြုတ်မှုတွေနဲ့တော်လိုင်းတပ်ဖွဲ့တွေရဲ့ခုခံကြိုးပမ်းမှုတွေကြားမှာမလျော်ကန်တဲ့ဗန်းများမှုကိုဆက်လက်တည်ထက်နေစေတယ်လို့ ASEAN ကသုံးသပ်ထားပါတယ်။ ASEAN ဖွဲ့ဟာကုလသမဂ္ဂရာရှိဟောင်းတွေကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုကျူးလွန်မှုတွေကိုမှတ်တမ်းတင်ထုတ်ဖော်ပြောကြားနေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်ရှင်။ရွှေပြည်သာဆက်မှုဇုံနွားချက်မတိုင်အနည်းရှိစံလုံးမြန်မာစပော့ကုမ္ပဏီလီမိတက်ဆက်ယုံတွင်အချိန်မိုလွန်ကျွန်းခေါ်ယူနေပြီးအလုပ်သမားများကိုနားရက်မပေးတဲ့တရင်ကြောင်းရာကိုဆက်လက်တင်ပြပေးပါမယ်။ရွှေပြည်သာဆက်မှုဇုံနွားချက်မတိုင်အနည်းရှိစံလုံးမြန်မာစပော့ကုမ္ပဏီလီမိတက်ဆက်ယုံမှာအချိန်မိုလွန်ကျွန်းခေါ်ယူနေပြီးအလုပ်သမားတွေကိုနားရက်မပေးဘူးလို့မေလ30ရက်သွေးစည်းညီညွတ်မှုဖြင့်မြန်မာနိုင်ငံအထွေထွေအလုပ်သမားသမဂ္ဂများဖွဲ့ချုပ်ကဖော်ပြပါတယ်။ရန်ကုန်တိုင်းဒေသကြီးရွှေပြည်သာဆက်မှုဇုံနွားချက်မှတ်တိုင်အနည်းရှိတရုတ်နိုင်ငံသားပိုင်စံလုံးမြန်မာစပော့ကုမ္ပဏီလီမိတက်ဂျော့ဘော့အေးဆက်ယုံတွင်နားရက်မရှိအချိန်ပိုဆင်းပေးနေရပါတယ်။တရင်လောက်နားကျင်လို့ခွေချောင်းလည်းမရဘူး။ကြားတော့ကျန်းမာရေးထိခိုက်လာတာနဲ့အိမ်ပြန်လမ်းမှမလုံခြုံမှုတွေရှိလာတယ်ဆိုပြီးလုပ်ငန်းခွင်အတွက်အလုပ်သမားများမှမြန်မာနိုင်ငံအထွေထွေအလုပ်သမားသမဂ္ဂများအဖွဲ့ချုပ် FGWM တို့အသိပေးပြောလာပါတယ်။ညီမတို့လေးလာပိုင်းတွေကနားရက်မရှိ OD ဆင်းရတာနေတိုင်းရ၈နိုင်ခွဲထိဆင်းပေးရတယ်ကိုလာပိုင်းထိအချိန်မှုခွန်မဲပြောတယ်နေစဉ်ရက်ဆက်ဆိုတော့မဆင်းနိုင်တော့ဘူးလေအရန်ပင်မနဲ့ တရက်တလီနာကျင်လို့ခွင့်တောင်းလဲခွင့်မပေးခွင့်ယူရင်လဲစူပူချိန်မောင်းတာခံရတယ်။ဩဒီမစင်းနိုင်ရင်အလုံးထွက်ဆိုပြီးချိန်ကြောက်တာခံရတယ်။တရက်အလုံးပြတ်တာနဲ့ရမန်ကြီးကိုအကုန်ဖြတ်တယ်။နေထိုင်မကောင်းလို့ရေဒစီကိစ္စရှိလို့ဂိတ်ဘတ်တောင်းလဲအလွယ်တကူမရဘူး။အစစ်စစ်ခွင့်တောင်းရတာမလွယ်ပါဘူး။ညဘက်တွေနောက်ကြတော့တချို့အမျိုးသမီးတွေကကားမတိုင်းနဲ့အိမ်နဲ့ဝေးလို့လမ်းလျှောက်ပြန်ရတာတွေဆက်ယုံနဲ့အိမ်နဲ့အရန်ဝေးတဲ့နေရာတွေကိုပြန်ရတဲ့အလို့သမားတွေအတွက်အစားအစာရရလုံခြုံမှုမရှိဘူးစိုးရိမ်နေရတယ်အိမ်ပြန်ရောက်မှစိတ်ချရတော့တယ်ဆိုပြီးအလို့သမားတဦးမှပြောပါတယ်ဆက်ယုံကအေယုံဘီယုံနှစ်ယုံခွဲထားကအေယုံကလက်အိမ်နဲ့ဘီယုံကကြောပိုးလွယ်အိတ်ကိုချုပ်ရတယ်လို့သိရပါတယ်လေဘယ်ကမိအိမ်မြမတစိမ့်နဲ့ဝန်ထမ်းဥယျာဉ်900ဝန်းကျင်လောက်ရှိတဲ့ဆက်ယုံလည်းဖြစ်ပါတယ်ကုံမတ်တို့မှလည်းမိမိတို့အမှတ်တစိတ်ချုပ်လုံနေသောစက်ယုံရှိလူသမားများခန်းစားနေရသောအခြေအနေများကိုလီလီရှုမထားပဲတာဝန်ယူမှုတာဝန်ခံမှုရှိစွာဖြင့်အမြန်ဆုံးဖြေရှင်းပေးစေလိုကြောင်းလုပ်ငန်းခွင်အတွင်းလူသမားများမှပြောကြားပါရရှင် SDB ဘဏ်မှရွှေစုဆောင်မှုတော်လန့်ပြည်သူများကိုဖိတ်ခေါ်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ် SDB ဘဏ်မှရွှေစုဆောင်မှုတော်လန့်ပြည်သူများကိုဖိတ်ခေါ်ထားပါတယ်မျိုးပွင့်မျိုးရေးပန် SDB ပန်ဟာဆီယနာရှင်လက်အောက်ကလုတ်ကင်းသောဗန်နာရေးစနစ်တစ်ခုလည်းဖြစ်ပါတယ်။နိုင်ငံခြားငွေစည်းကွက်မတည်ငြိမ်တဲ့ကာလမှာရေရှည်ခိုင်မာတဲ့ SDB ရွှေကိုအသေးစားစုဆောင်မှုမှကြီးမားတဲ့အထောက်အကူဖြစ်လာဖို့အတွက်အနည်းဆုံး 9,000 ကျပ်မှတ်စပြီးလစဉ်ပုံမှန်စုဆောင်ကြစု SDB မှာကမ္ဘာရွှေစုဆောင်မှလို့ဆိုထားပါတယ်။SDB ဘဏ်တွင်ငွေသွင်းငွေထုတ်များကိုတရားဝင်ဖော်ပြထားသော RM များတွင်အချိန်နဲ့တပြင်းညီဝန်ဆောင်မှုရယူနိုင်ပြီလည်းဖြစ်ပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်၍စစ်ကောင်စီကလူ1000ကျော်ကိုဖမ်းဆီးထားပြီးလူ1000ကျော်ကိုအကျဉ်းအောင်ထဲတွင်ဖမ်းဆီးထားတဲ့ဆိုတဲ့သတင်းဖြစ်ပါတယ်။မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးစစ်ကောင်စီကလူ1000ကျော်ကိုဖမ်းဆီးထားပြီးလူ1000ကျော်ကိုအကျဉ်းအောင်ထဲမှာဖမ်းဆီးထားတယ်လို့သိရပါတယ်။နိုင်ငံရေးကျင်းသားများကကိုယ်ကြီးဆောင်ရှောက်ရေးအသင်းမှကောက်ယူထားတဲ့သတင်းအချက်အလက်တွေအရမတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း 19,203 ဦးရှိပြီးအဲ့ဒီထဲမှ 12,068 ဦးမှထိန်းသိမ်းခံရဆဲဖြစ်ကထိန်းသိမ်းခံရသူများအနက်မှ 1,918 ဦးမှထောင်ဒဏ်ချမှတ်ခံထားရပါတယ်။ဂျမစီယုစုဟာအကျဉ်းောင်းတွင်နိုင်ငံရေးကျင်းသားများကိုလည်းညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုနဲ့အစာရေစာဖြတ်တောက်ခြင်း၊ဂျမိုင်းဆောင်ရှောက်မှုမပေးခြင်းတို့လုံဆောင်လျက်ရှိပါတယ်။ဒါအပြင်ဖေဖော်ဝါရီလ1ရက်2022ခုနှစ်မတရားဆီအာနာလူမှုဖြစ်စဉ်စတင်ချိန်ကနေမေလ29ရက်2025ခုနှစ်အထိဂျမစီယုစုနဲ့၎င်းရဲ့လက်ပါစီများကြောင့်နယူးဒေါ်လင်ကာလာတွင်သိဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ 6,964 ဦးရှိခဲ့ပြီဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်မေလ31ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူရနိုင်ပြီးမုတ်တုံတွေအားကောင်းရာကနေအားအလုံးကောင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်အလယ်ပိုင်းနဲ့ဆက်စပ်လျက်ရှိတဲ့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်လာမဲ့လီဘီယာနဲ့ယမန်ဟာပုံမူအားကောင်းလာပြီးမုန်တိုင်းငယ်အဆင့်ကိုရောက်ရှိနိုင်ပါတယ်။မုန်တိုင်းငယ်ရဲ့ပြင်းအားနဲ့ရွေ့ရှားမဲ့လမ်းကြောင်းကိုဆက်လက်စောင့်ကြည့်ဖို့လိုအပ်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မုန်တိုင်းငယ်အချိန်ညောင်တနင်္သာရီကံယူရန်ရခိုင်ကံယူရန်မုံတမခွေနဲ့မြို့ဝကျွန်းမော်ဒေသတို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးအနောက်တောင်ဘက်ကနေတနင်္သာရီကိုမိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါသေးတယ်။လေပြင်းတိုက်ခတ်မှုတွေကြောင့်ပင်လယ်ပြင်မှာလှိုင်းကြီးနိုင်ပါသေးတယ်။မိုးအခြေအနေကတော့မြန်မာနိုင်ငံတောင်ဝမ်းလုံးမှာနေရာအနှံပြားမိုးထချုံရွာနိုင်ပြီးတချို့ဒေသတွေမှာနေရာကွက်ပြီးမိုးကြီးနိုင်ပါသေးတယ်။နေအပူချိန်တွေကတော့မြန်မာနိုင်ငံတောင်ဝမ်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါသေးရှင်။
ဒီ UNG တော်ရစီများခင်ဗျာအခုတခါတီယိုဇော်ရေးဖွဲ့ထားပြီးရန်တိုင်းမှခန်းစားရွတ်ဖတ်ထားတဲ့အနိုင်မဲ့မြစ်ဆိုတဲ့တော်လိုင်းကပြောင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်အနိုင်မဲ့မြစ်အဲ့ဒီမြစ်ဟာမာယာမများသလိုကာလာလည်းမပြောင်းလှိုင်းကြမ်းလည်းမခေါ်လေရိုင်းလည်းမဖိတ်အင်းဒရီအပြည့်သိမ့်နဲ့တီးငိမ်စွာစီးစင်ရင်မကြောက်တရားမျိုးစေ့တွေတဲဆောင်လာပေးခဲ့တယ်ရေစုံကြိုက်လို့လှေကြုံလိုက်တဲ့သူငားမရရေချိုးနောက်ကြောဓာတ်နဲ့ထိုးသူတွေလည်းမြစ်ထဲရော့ပါလာသလိုနေဝင်ညကိုအတူကူးဖြတ်ကြတဲ့မြစ်ဓာတ်ကိုသိသစ္စာကိုယုံဓမ္မဘက်ခြေစုံရက်သူတွေလည်းအပုံအပင်ပေါ်အဖြောင့်တက်တက်စီးဖို့ခတ်တဲ့အခါကြ
ပင်သက်တွေးရှိုက်ကြွေလိုက်ရတာမျိုးလည်းရှိမယ်။ဒါပေမဲ့ပူလောင်သူကိုအေးမြနာကျင်သူကိုဖေးမတတ်တဲ့အဲ့ဒီမြစ်ကဘယ်သောခါမှစိုးစိုးညစ်ညစ်ကောက်ကောက်ကြစ်ကြစ်နဲ့မကွေ့ကောက်ပစ်ခဲ့တာတော့သေးကြတယ်။လေးပြာခုံယုံရှိနေတိုင်းအစ်စ်ခံရတဲ့မြစ်ဒစင်းရဲ့သမိုင်းဘယ်တော့မှမရိုင်းခဲ့ဘူး။အနစ်နာခံတယ်ဆိုတာထက်ရွေးချယ်မှုလို့သာခံယူမိစ္ဆာရန်သူနဲ့အပြန်ပြန်စစ်ခင်းဂင်းကမြင်းမင်းလိုတံမိုးထားကြရမယ်။နှလုံးသားတွေကပါးလျလျမြေတစင်းကိုတော့နှစ်80မကနှစ်ရာထောင်ချီကဘာတီတည်၍မြမပြည်ကမမေ့နှစ်ပေါင်းရာထောင်ချီကဘာတီနေတည်၍မြမပြည်သူတွေကဘယ်တော့မှမမေ့တီယူဇော
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်အခုတခါကဘာတိုင်ဆုံးမောင်စင်မုံရေးသားထားတဲ့ဘလူးမပြူဟာဆိုတဲ့တယောစာကိုလွတ်လပ်နေဦးကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဘလူးမပြူဟာပြည်စဘူးရွှေကူမာလေလေလေငနူမိုးထက်အောင်လို့လနာကြီးစောက်တွေငဲ့ပြင်ပြူဟာမှုနဲ့မตาမီးဖုတ်တွေဟာပြည်သူကိုဒုက္ခအထက်ထဆင့်သမှုလောက်သမ ्या ကတ်တင်ကသေပွဲခီးအောင်အော်မဟုတ်သမ ्या မဟတ်သဖြင့်မှာလေတဲမီလောင်အင်းလေဘဲတို့သေပွဲဝင်ချိန်တန်ပြီဆိုတော့တရက်ဒီတကွက်ဒီမှာတစ်ချက်ဆွဲလိုက်တာနဲ့တနေတဲ့တနာရီတဲ့တမိနစ်ထဲမှာတမိတဲ့အတူလောင်တဒောင်တဲ့အတူကြဝတ်ချွန်တစို့မှာကိုတနနဲ့ကိုရဟရင်ကိုမိရှုပ်ပြီးကိုအလောင်းနဲ့ကိုမိပူစော်တရေချိုးနဲ့ငမွေထိုးမှပျော်ပါစေအောင်ပြည့်စုံလေးလုံခြုံပါစေခင်တိရိသက်မုံကလေးဆက်ထွန်းနိုင်ပါစေဆိုပြီးတန်တန်တန်သွားကြလိမ့်ပြီးတမုတ်အဲ့ဒါကိုစစ်အုပ်စုတွေကမတနာတဲ့ပြင်ရဟရင်တွေဆုံးရှုံးလို့ဆိုပြီးမအားလာကပါငါကင်တုတ်နာရေးကျညာလဲမထုတ်ရတပိတ်သွပ်ပါအလုံးမခံငိုတန်လဲမကြားကျင်လင်တခွင်လဲမပေးအိမ်မွေးခွေးဘဝကနေမကြကျင်တောင်ပြင်လွတ်တဲ့ခွေဖြစ်ကြရချီတော့မယ်မိသားစုတွေခင်ဗျာတက်ရင်ကလဲကြကြလက်မခံအမိတ်ပြန်ပြီးတာနဲ့အရိတ်တောင်မချန်တဲ့သူတွေဆိုတာသိပြီးသားမဟုတ်လားမွေးရပြန်ရအောင်ကလဲလေမုတ်ဆိုးမမှုအသေးထုတ်ထိုးကြမှာကြောက်ကလေးတွေခမညာလဲဂလုံးစောရမရပါသားလောက်သဘောထားခံရမယ်အရေးနဲ့သွေးပြက်ရပြီကျောင်းတော်ပေးထားရမှမသိလေမီဖုတ်သားသမီးတွေမှသိရင်ဘယ်ဘက်ကကြည့်ကြည့်သူရဲကောင်းမဟုတ်သူရုပ်နဲ့သူစုပ်တာဖြစ်ရန်ရှိတော်သမို့ကျမဝတ်ဆို့လူယိုးပေခါမရှိရာဖြစ်ရရှာလိပြီယာဒူးနဲ့ယာဒူးသေးတွေဆိုရင်တက်ရင်မှုပြွာမှုတက်မှမှုကတော်ဘုကတော်တွေစီ30ဒိုးနဲ့ငွေချီအတုပလေးမိတယ်ဆိုရင်အတန်လုံးလုံးအမျှဝေးတဆယ်ဒိုးတောင်မရတော့မตาပေါင်ဖဲဝိုင်းချတိတ်တိတ်ကလေးကြိုက်ကြိတ်ဆွေးရမအားလာနဲ့သူခေါခေါကတော့ဘောမတတိုက်ဝန်းရံပွဲမှန်သမျှလျှောက်တဲ့လက်ကင်အိတ်မျိုးစုံနဲ့ကျိုးကုံပတ်ကြရအကုံလျှောက်ဦးလူပုံပတ်ဖန်းခွေးတရန်ကြီးလွတ်ကောင်းနေတော့လေဘဲတွေကတော့သေပွဲကျိုးမိသားစုတွေလည်းကြေကွဲငုံအောင်ပြည့်စုံတဲ့ခင်တိတိတမုံကတော့အည်ဆွဲဆိုသူစစ်တပ်ကကရင်ဘက်မလဲဖုတ်ဖုတ်တော်မခါနိုင်ပဲမตาပြိုင်ပွဲချင်းပနေတော့ဒင်းကသူ့ကိုယ်သူလောကတရဖူဆိုက်အောင်ဆိုပြီးဘောမငနူတတိုက်နဲ့ခစ်ပြောင်းချင်းကောင်းပြစ်ကရင်ဝစီပိတ်ကြီးစီမိဆာအရစ်တိုးဖို့ဒိုးတယ်မတိုးလို့ကလည်းမဖြစ်နေပြည်တော်နားထီရစ်နေကြပြီဆိုတော့ဟိုကလည်းသူဂျင်းနေကြနှစ်ဦးကိုလောကတရဖူထိတင်ရင်လောကစပူခရီးတစ်ခွင်မှာဘောမတစုဖြစ်ပြီးရှီကျင့်ဖြင့်ဘောဘူတင်ဘောတင်မကထရန့်ဘောပါမလို့ရပြီမြောက်ကူယာဘောလည်းမစေရမယ်EU ဘောအရှိအလဲပိုင်းဘောအိန္ဒိယဘောအာဆီယံဘောတဘောပြီးတဘောမနာရမပြီးလိုင်ဘောလေစီရမယ်ကျူခေါ်ရဲ့အဖြူဘောမှန်သမျှမကျင်တဲ့စိတ်ဆန္ဒလဲအတိတ်ထံကြပြီဆိုတော့ဘောမှချင်တဲ့လောဘငယ်ထိတ်ဆောက်ပြီးကရင်ကစခန်းတွေအတွက်တောင်ကြောက်ကြမဆိုင်အားအပြေးလှော်လစ်ရပြီလေကရင်ကိုယ်တော်ကြီးစီကကရင်နိုင်အင်းရောများရမယ်ထင်တာလဲပါမှာဘောဘောတွေများများမရမှသူ့သက်ဆိုးကလည်းရှေ့မှာမဟုတ်လားကချင်မှာပဇင်းနှကောင်အမီချိုးတယ်လို့ကရင်မှာရှိသည်မစစ်ခွေးတွေလည်းအမီးကြီးနင်းပြင်းခံနေရလို့ကြိုက်ဖို့ဆွဲဖို့ဝင်းဥဒန်ဟောင်းတန်ကိုမပေးနိုင်တော့တာရရွတ်ဆွဲဖင်သီတအီပဲလုံနေကြရတော့တာမန်တိုင်မြင်းကြံခရိုင်မှာလဲ ကမ်းမဆိုင်အတင်းနှံကင်နေကြတာအဘအဘတော့မအော်နိုင်တဲ့အထိဘီဒက်တွေက gas pipeline ပေါ်ရောက်ပောက်ဖော်ကြီးကိုမြစ်ဆပစ်နေကြပြီအဲ့လိုဖြစ်လေစာတင်ချောင်းတွေဘုံလိုက်ကျဲမင်္ဂလာဆောင်တွေဘုံလိုက်ကျဲအလူတွေဘုံလိုက်ကျဲအရသားပြတ်မှတ်တွေဘုံလိုက်ကျဲပြီးဘလူးမဘူဟာနဲ့မိခင်အစ်စ်တွေဆွဲအားယော့အောင်တော်လန်ရည်ကိုချီလန်းနှိမ့်အောင်လုပ်လော်ဘီတွေနဲ့တမျိုးပြီအားတွေနဲ့တပြန်ဆွေးနွေးပွဲဖြစ်အောင်ကြံလူငယ်တွေပြန်ပေးဆွဲဖြစ်အားပြန်ဖြစ်မိစ္ဆာသက်ဆက်ဖို့လုံပန်းသူ့အတွက်လွတ်လန်းမမြင်ရင်လဲလေရင်အသင့်ဆက်နှိုးခိုင်းထားပြီသားဒါပေမဲ့လစ်မယ်ဆိုသူ့အမိဆွဲရိုက်မယ်ကောင်တွေကလည်းသူ့နားမှာအသင့်ရှိပြီသားသူ့မလဲအချိန်ဆွဲရသည်မဆွဲသွေးခွဲတက်ကိုဖြောင့်ဖြာနှစ်သိမ့်ချင်လို့ဆွေးနွေးမယ်ပြောရတာသွေးကြွေးကသူ့ပဲဆက်ရမှာလေညတွတ်တွတ်ခိုင်ကနေအခုအိုးရိန်တွင်ကလေးတွေအထိသူ့ပဲဆက်ရမှာလေသူ့အောက်ကကောင်တွေကလည်းဘယ်သူမှကြားဝင်မဆက်ရွေးကောက်ပွဲလှုပ်အာနာအပ်မယ်ဆိုတာလေဒီကောင်ရှူးနေတာအကုန်သိရွေးကောက်ပွဲကလည်းသူ့ရှိနေတဲ့၍မပြီးမှအကုန်သိတမရနှစ်ထပ်ကွန်းလှုပ်ရလေတက်ကိုလက်မလှုပ်ရတာအကုန်သိမအလာတက်လက်လှုပ်လိုက်တာနဲ့တက်ဖို့ကြမှာကို့အလှဲ့ကြဖို့တော့လေးတင်ချီနဲ့ကဘာတသိန်းစောင့်ရကိန်းရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လာနေဦးပ
ါရေဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့သတင်းနဲ့အတူလူလူစကားတန်အစီအစဉ်မှာရွေးစရာလမ်းမရှိတဲ့ကျောင်းသားမိဘတွေကျောင်းဖွင့်ရာသီဝတ်စုံကအစကျောင်းသုံးပစ္စည်းဈေးအကုန်တက်လို့အခက်အခဲတွေဖြစ်လာဆိုတဲ့အကြောင်းအရာကို
Radio NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားတန်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်အကြံဖက်စစ်တပ်လက်ထဲကရွေးစရာလမ်းမရှိတဲ့ကျောင်းသားမိဘတွေကျောင်းဖွင့်ရာသီဝတ်စုံကအစကျောင်းသုံးပစ္စည်းဈေးကုန်တက်လို့အခက်အခဲတွေဖြစ်လာကြပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ရှင်ငလင်တဘာဝဘေးနဲ့အကြံဖက်ဆေးအနာရှင်ဘေးကြားကပြေးစရာမရှိတဲ့မြန်မာပြည်သူတွေဟာတစ်နှစ်ထက်တစ်နှစ်ခက်ခဲကြက်တဲလာကြပြီးအခုလိုကျောင်းဖွင့်ရာသီရောက်လာချိန်မှာလဲကျောင်းဝတ်စုံကအစအခက်အခဲရှိကြလို့တစ်နှစ်ထက်တစ်နှစ်ဝင်နိုင်စံန်းနေရော့ကြလာပါတယ်ပြင်မနာမြို့နယ်ကကျေးရွာဈေးတစည်းထဲမှာကျောင်းဝတ်စုံအင်ဂျီကိုရွေးပြီးပြန်ချလိုက်ဈေးစစ်လိုက်ရွေးလိုက်ဖြစ်နေတဲ့မူလာတန်းအရွယ်ကျောင်းသားမိခင်တူကတော့စက်တဲလွန်းလို့စကားမကြွယ်နိုင်တော့ပဲဝင်နိုင်ချမ်းနိုင်မရှိတော့တဲ့အခြေအနေတစ်ခုကိုအခုလိုပြောပါတယ
်အော်အဲ့လိုတော့ဟိုမှာဖြစ်ဖို့မဝယ်နိုင်မရှိဘူ
းကျောင်းဖွင့်ရသည်မို့ဈေးဆိုင်တွေမှာကျောင်းစိမ့်ဝတ်တွေချိတ်ဆွဲထားပေမဲ့လည်းဈေးတွေကထက်ဝက်လောက်တက်လာသလိုရောင်းအားကလည်းထက်ဝက်လောက်ကျဆင်းသွားတယ်လို့ရောင်းချသူတွေကဆိုပါတယ်
ဈေးကလည်းဟုတ်လားဈေးပြတ်တယ်ပြီးတော့ကဒီနေ့ကရောင်းရတာအရင်ဖြစ်မနေ့ကလည်းဒီနေ့တားရောင်းဟုတ်လားဟုတ်ပါဘူးအစ်ရှာအစ်ရတားရင်မပေါ်ဘူးစိုင်းကြီးတွေကမတင်ဘူးမတင်ရင်လေအဲ့လိုငလင်နေပါဘူးဒီတော့အဲ့လိုမဟုတ်ဘူးကျောင်းသားမိဘရေတအားမဝင်နိုင်ဘူးလေအရင်ကသုံးဝင်မှနေမှာတဆုံးလာလို့ပေါ့အဲ့လိုမျိုးလေသုံးကတက်တယ်လေတအားတော့တယ်ဒါရယ်ဆိုလို့ရမှာမနေ့ကဘလောက်မှမရှိသေးဘူးအခုဒီနေ့ဆိုလို့ရှိရင်ဒါကတောင်းကျော်အရင်ဆိုတောင်းအောင်ပါလေ
တော်ဘိုးရီဆိုလို့ရှိရင်အားကောင်း8ရက်အာဒီလိုဆိုကြတော့ကျန်တော့တယ်1964ခုနှစ်ကစလို့အာနာရှင်စနစ်ဆိုးကြောင့်ပုဂ္ဂလိကလုပ်ငန်းတွေကိုနေဝင်အစိုးရကသိမ်းယူခဲ့ပြီးတဲ့နောက်မြမဆက်မှုလက်မှုလုပ်ငန်းတွေဟာစိတ်သုံးသွားခဲ့ရပြီးစားကုံကအစလူသုံးကုံစေဝါစတဲ့အစစရရဟာပြပကိုမိခိုခဲ့ရပါတယ်အကြံဖက်စစ်တပ်ကအာနာသိမ်းပြီးတဲ့နောက်မြမတပြည်လုံးကုံစီပို့ဆောင်ရေးလုပ်ငန်းတွေဟာပုံပြီးကြန့်ကြာခဲ့ရသလိုတစ်နှစ်ထက်တစ်နှစ်ပုံမိုကျက်တဲလာတဲ့အပြင်ငွေကြေးဖောင်းပွားမှုကလည်းဆိုးတဲ့ဆိုးလာပါတယ်ဒါကြောင့်အများပြည်သူတွေမှာဝင်နိုင်ချမ်းနိုင်တဲ့အခြေအနေတွေကျဆင်းလာတဲ့အတွက်ကျောင်းဖွင့်ရာသီမှာကျောင်းသုံးပစ္စည်းတွေမတင်နိုင်တော့တဲ့ဈေးတွေနဲ့မဝင်နိုင်တော့တဲ့ကျောင်းသားမိဘတွေကြားဈေးတွေဟာခြောက်ကပ်လို့လာပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင
်ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ ရေဒီယို NUG အဖွဲ့သူအဖွဲ့သားများကဆူတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရပါ